နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတည်င်းယူခွင့်တင်ဆက်ချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်အပေါ်သတင်းမီဒီယာသမားတွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုတော့မဆူမုံကစူးစီးတင်ပြမှာပါရှင်။ဟုတ်ပါတယ်။
အရင်ဩဂုတ်လဆန်းတုန်းကထုတ်ပြန်ခဲ့တဲ့အကြောင်းကြားစာပါကန့်သက်ချက်တွေဟာဒီမိုကရေစီစံနှုန်းနဲ့မညီတဲ့ကန့်သက်ချက်တွေရှိနေတယ်ဆိုပြီးမြန်မာနိုင်ငံစာနယ်ဇင်းကောင်စီဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတွားရောက်ဆွေးနွေးခဲ့ပြီးတဲ့နောက်အခုလိုပြင်ဆင်ချက်တရားဝင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။
မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်နဲ့ဖြစ်မြန်မာဂျာနယ်လစ်ကွန်ရက်ရဲ့တာဝန်ရှိသူလည်းဖြစ်တဲ့ဦးမြင့်ကျော်ကမြို့နယ်အစစ်အစာခရိုင်အဆင့်အထိတရေရယူခွင့်ရဖို့ညှိနှိုင်းဆွေးနွေးလို့ရခဲ့တဲ့သဘောတူညီချက်တွေကိုအခုလိုရှင်းပြပါတယ်။ရွေးကောက်ပွဲနေ့မှာမဲယုံတို့ဘာလို့မှတရင်လာယူရခါမဲယုံရဲ့ဝင်ခွင့်ကတော့မရှိဘူးဒါပေမဲ့မဲယုံဘယ်လိုသွားဖို့အဲ့ဒီ
တ်ပြပါတော့အဲ့ဒီဟာမှာ
ရွေးကောက်ပွဲနေ့မှာသတင်းရယူကြမယ်ပြည်တွင်းသတင်းမီဒီယာတွေအနေနဲ့သတင်းမီဒီယာအဖွဲ့အစည်းတစ်ခုကိုတမြို့နယ်၃ဦးထက်မပိုတဲ့အရေးအတွက်နဲ့တက်ဆိုင်ရာကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသကြီးခရိုင်ရွေးကောက်ပွဲကော်မရှင်နေစီမှာတက်တေကန်ကတ်ကိုနိုဝင်ဘာလ၅ရက်နေ့နောက်ဆုံးထားလျှောက်ထားကြရမှာဖြစ်ပါတယ်။အဲ့ဒီလိုလျှောက်ထားရမှာလဲမိမိကိုစားပြုပြည်တွင်းမီဒီယာအဖွဲ့အစည်းကတက်မှတ်မြို့နယ်တွေမှာရွေးကောက်ပွဲသတင်းရယူနိုင်မှုတာဝန်ပေးစစ်လွတ်ကြောင်းအထောက်ထားစာနဲ့ပုဂ္ဂလိကသတင်းသမားတွေအနေနဲ့မိမိတို့ဆက်သွယ်ဆောင်ရွက်နေတဲ့သတင်းမီဒီယာအဖွဲ့အစည်းရဲ့ထောက်ခံချက်နဲ့လျှောက်ထားရမယ်ဆိုတာကိုလည်းအစားထိုးပြင်ဆင်ချက်ထဲထည့်သွင်းထားပါတယ်။အခုလိုမျိုးရွေးကောက်ပွဲကော်မရှင်ဘက်ကလျှောက်ထားမှုတွေကိုသတင်းရယူမှုတွေကိုခရိုင်အဆင့်တက်မှတ်လိုက်တဲ့အပေါ်မန္တလေးမြို့ကသတင်းတော်ဦးမင်းထက်ညီညာကရွေးကောက်ပွဲနေ့မှာသတင်းသမားတွေကိုနည်းနည်းတက်မှတ်မှုမရှိဘဲနဲ့နိုင်ငံတော်ဝန်မိသည့်နေရာမဆိုလွတ်လပ်စွာသတင်းရယူခွင့်ပေးတဲ့လို့ပြောပါတယ်
။ကြီးရဲ့ပဲဖြစ်တဲ့ဟဲ့လားလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုလို့ရှိရင်ခုနစုထမှန်နိုင်ငံလည်းအများကြီးပါပါတယ်။သို့တော့မီဒီယာတွေဖြစ်တဲ့အတွက်ဆက်ဆက်ရမဲယုံတို့မဲယုံဟောစောင့်ရှောက်တဲ့တာဝန်ရှိတဲ့သူတွေကိုကျွန်တော်တို့အကြောင်းကြားပြီးမှဝင်ကြားထွက်ကြအတူတူတက်မှတ်ထားတဲ့နေရာတွေရနေပဲသတိယူကြပြီးကြအောင်ဖြစ်တဲ့ခုနကိုဒေတာတွေကိုချုပ်ဝင်နိုင်တဲ့ဒီသတင်းချက်လက်တွေရယူဖို့ဆိုရင်သူကတနေရာထဲမှာသူ့ကိုသူ့ကတ်တာထားတဲ့ခုနသုံးမျိုးနေတော့ခရိုင်လောက်နဲ့ဒီမလုံတော့ဘဲနဲ့သူထူးခြားတဲ့ပေါ့ဗျာ။ငါးနှစ်တာအတွင်းမှာမှဒါဒီဗမာနိုင်ငံရဲ့တပိုင်းအကြောင်းလေးကိုဖြစ်တဲ့ဒီလိုမှရှိရနေတည်းရမနေ့6နိုင်ရနေညနေ4နိုင်တော့မကပါ4နိုင်ရတော့ဒါမဲယုံပေးတာဟိုဘက်မှာမဲဆက်ကြီးဓာတ်ရှိမယ်။ညတကောင်အထိကျွန်တော်2017တော့ဆိုရင်ဒီမဲစည်းနေတဲ့နေအားလုံးညတကောင်အထိကျွန်တော်တို့ယူကြကြည့်ကြတာပဲ။အဲ့ဒီပုံမှာလည်းခုနကိုအားနေချက်ရှိတဲ့တင်တဲ့နေရာကိုအားတာမဲ့တင်တဲ့နေရာတွေကိုကျွန်တော်တို့ဘောင်းစုံလေ့လာမှာပဲလေ။စင်ကြေပုံးတွေရောက်ရင်ရောက်မယ်ဒေါင်းတောင်းတွေရောက်ရင်ရောက်မယ်နေကြီးရွာတွေတခုကိုလည်းသွားကြည့်ကြည့်ပါပဲ။ဆိုတော့ဒီဟာတွေကတော့ကျွန်တော်တင်တယ်လေထူးခြားတဲ့ဒီမဲခုနဒီ2015ရွေးကောက်ပွဲပေါ်မှာအနောက်ချက်မဖြစ်ဘူးဆိုရင်တော့အနောက်ချက်ဖြစ်တော့တဲ့အနေအထားလည်းမရှိပါဘူးဒီအတွက်ဆိုရင်တော့ကျွန်တော်တို့ဒီခက်သက်ချက်တွေကဒီလိုအပ်တာတဲ့ပုံတွေလို့ပဲကျွန်တော်တို့မြင်တယ
်ရွေးကောက်ပွဲသတင်းရယူကြမယ်သတင်းသမားတွေအနေနဲ့လေရွေးကောက်ပွဲဥပဒေစည်းမျဉ်းစည်းကမ်းတွေကိုသိရှိထားတဲ့မှာလို့သတင်းမီဒီယာတာဝန်ရှိသူတဦးဖြစ်တဲ့ကိုမြင့်ကျော်ကအကြံပြုပါတယ
်ဟိုရွေးကောက်ပွဲဆိုင်ရာဥပဒေဥပဒေတော့နားလည်အောင်သိရှိထားဖို့လိုတယ်ပေါ့နော်အဲ့ဒါကတော့အရေးကြီးတယ်ပေါ့ဥပမာဆိုပါတော့မေယုံပရုံတွင်မှာမဲဆန္ဒရှင်အနောက်ရှက်ပြင်းဖြစ်စေတဲ့လွတ်လပ်မှုကိုထိခိုက်စေတယ်လွတ်လပ်ကမဲပြင်းမှုထိခိုက်စေတဲ့အနောက်ရှက်ဖြစ်မှုမျိုးအဲ့ဒါမျိုးမလုံဆောင်မိဖို့အရေးကြီးတယ်ပေါ့နော
်အခုလက်ရှိမှာတော့မကြခင်ချင်းမတော့မဲ့ရွေးကောက်ပွဲမှာသတင်းရယူကြမယ်ပြည်တွင်းသတင်းမီဒီယာတွေလိုက်နာရမယ်ဒီဇဲဥပဒေတွေစီမင်းစီကန်တွေသတင်းမီဒီယာကျင့်ဝတ်တွေနဲ့ရွေးကောက်ပွဲလမ်းညွှန်စာအုပ်စာတာတွေကိုသတင်းသမားတွေသိရှိနိုင်မှုသက်ဆိုင်ရာသတင်းမီဒီယာဌာနတွေအဖွဲ့အစည်းတင်နန်းကျောင်းတွေနဲ့စာနယ်ဇင်းကောင်စီတို့ပူးပေါင်းပြင်ဆင်မှုတွေဆောင်ရွက်နေကြပါတယ်ရှင်